အီရန်ကထိတ်တန့်ဗိုလ်ချုပ်ကြီးတူးသေဆုံးတဲ့နှစ်ပတ်လည်ခန္ဓာတစ်ခုမှာဘုံပေါက်ကွဲလို့လူ103သေဆုံးခဲ့ပြီးဒါဇင်နဲ့ချီဒဏ်ရခဲ့ကြောင်းအီရန်အစိုးရကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။2020တုန်းကအမေရိကန်ရဲ့အဝေးထိန်း drone တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လှန်ရေးအဆောင်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးကာဆမ်ဆိုလီမန်နီရဲ့တင်းကြိုင်းနေရာမှာကျင်းပတဲ့နှစ်ပတ်လည်ဆူတောင်းပွဲအတွင်းဘုံကွဲခဲ့တာပါ။ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ကြောင်းအီရန်အရာရှိတူးကပြောပါတယ်။ဘသူလက်ချက်လဲဆိုတော့အဖွဲ့တစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကအခုလောလောဆယ်ထုတ်ပြောတာမျိုးမရှိသေးပါဘူးအီရန်ဟာပြပရောက်အဖွဲ့တွေစစ်သွေးကြွအဖွဲ့အစည်းတွေနဲ့ရန်လိုတဲ့နိုင်ငံတွေအပါဝင်တိုက်ခိုက်မှုကိုလှုပ်ဆောင်နိုင်တဲ့ရန်သူအများပြားရှိနေတာပါအစ္စရေးနဲ့3လနီးပါးကြာဖြစ်နေတဲ့စစ်မှာလဲဟားမတ်အပြင်လေဘနွန်ရှီးယက်ပြည်သူစစ်ဟစ်ဘိုလာနဲ့ယီမန်ကဟူသီသဘုံတွေကိုအီရန်အစိုးရကကြောထောက်နှောက်ခံပြုတ်ပေးထားပါတယ်2020ဇန်နဝါရီတုန်းကအမေရိကန်ရဲ့တိုက်ခိုက်မှုကိုတော့အဲ့တုန်းကသမ္မတဒေါ်နယ်ထရန့်ကအမေရိကန်တန်လမန်တွေနဲ့စစ်တပ်ဖွဲ့ဝင်တွေကိုစိုးရတဲ့တိုက်ခိုက်မှုတွေလုပ်ဖို့ဆူလမန်နီကကြံစည်နေလို့သူ့ကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ထုတ်ပြောခဲ့မှုပါတယ်များ